ရှမ်းပြည်နယ်တောင်ကြီးခရိုင်တွင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရက်ကြီးဒုတိယဥက္ကဋ္ဌကိုတတ်သူလို့တန်မြားရှိသူတဦးကိုရဲတပ်ဖွဲ့ကတွားရောက်ဖမ်းဆီးချိန်မှာထွက်ပြေးတာကြောင့်ပြစ်ခတ်ဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရသူဟာရရှိထားတဲ့တနက်တန်ရနဲ့တောင်ကြီးဆေးရုံမှာကွယ်လွန်သွားတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဒေသမှာအရက်သားတွေကိုတပ်ဖြတ်တာတွေမကြာခဏဖြစ်ပျက်နေပြီးရဲတပ်ဖွဲ့ကအခုလိုအရေးယူဆောင်ရွက်လာတာကြောင့်တရားဥပဒေစိုးမိုးရေးမှာအထောက်အကူဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်း NLD ပါတီတောင်ကြီးခရိုင်ဥက္ကဋ္ဌကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကွန်မိုးစော်ကတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့တောင်ကြီးခရိုင်ဟိုပုံးမြို့နယ်မိုင်းပြင်းလက်တက်ကြီးရွာကတင်းစည်းကံမြေရပြန်လည်ရရှိရေးအတွက်ဆောင်ရွက်နေတဲ့ NLD ရဲကြီးဒုဥက္ကဋ္ဌဦးဆိုင်ဆန်ထွန်းဟာဒီနှစ်ဇွန်လ4ရက်နေ့ကအမည်မသိလူနှစ်ယောက်ကညအချိန်မှာနေအိမ်ကနေလာရောက်ဖမ်းဆီးခေါ်ဆောင်ခဲ့ပြီးတဲ့နောက်ရွာအပြင်မှာတနက်နေ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။ဒီအမှုဖြစ်ပွားပြီး3လကျော်အကြာမှာတပ်ဖြတ်သူအဖြစ်တန်တရားရှိသူကိုဖမ်းဆီးစဉ်ထွက်ပြေးတာကြောင့်ပြစ်ခတ်ဖမ်းဆီးခဲ့ကြောင်းဟိုပုံးမြို့မြို့မရဲစခန်းကဒူရဲအုပ်ကျော်မင်းစိုးကပြောပါတယ်
။ကျွန်တော်တို့ကဦးစည်ဆိုတာပတိမတဲ့ခါပေါ့နော်အမှုကနေပြောရဲကလည်းသူ့ကိုစစ်ဖို့ဆိုတော့အကျဉ်းချင်းစင့်ခေါ်တယ်သူမလာဘူးတလားရှောင်နေတာပေါ့လေတော်တော့အဲ့ဒီအမှုစင်းနဲ့ဖွဲ့ဆိုတာအမှုစင်းကရဲအုပ်ဆိုင်တော်ခံတာလေသူနဲ့ဖွဲ့အဲ့ဒီဆယ်နှစ်ရည်တနားကွဲမှာအိုက်ကြောင်ကိုတော့တော့သူနဲ့တွေ့ရတွေ့တော့သူကဖတ်ပြေသွားတယ်ကြလားကျွန်တော်တို့ဒီရဲတပ်ဖွဲ့ဝင်တွေကိုမြင်တဲ့အခါအိမ်ကနေအိမ်တွန်းနဲ့ဝင်သူအိမ်တော့ပြပောက်ပါတယ်ပြေးသွားအဲ့မပြေတားရတားလို့လည်းမရအောင်မင်းကတော့ပထမဆုံးရဲအုပ်ဆိုင်တော်ခံတယ်သူကပါလာ6လုံးကြီးနဲ့ပထမတစ်ချက်ကတော့မိုးထောင်ဖောက်ပြီးတော့ပြေးပေးလိုက်တာပေါ့နော်မင်းကတော့ဆောင်းလုံးနဲ့ပြင်းမိလိုက်တယ်ကြလားကျင်းတော်ကျွန်တော်တို့ဆေးရုံတောင်းကြီးဆေးရုံခေါ်လာဆေးရုံရောက်မှဆုံးသွားတယ်ပေါ့နော
်ရဲတပ်ဖွဲ့ကလူကြုံနဲ့စင့်စာပေးပို့တဲ့အခါစာယူလာသူရွာသားတွေကိုဥစွေကတနက်ပြချင်းချောက်တာတွေလည်းရှိတယ်လို့ပြောပါတယ်ကြံလွန်မြောက်နေတဲ့တရားခံတယောက်ကိုတော့စုံစမ်းနေစေဖြစ်တယ်လို့ဒူရဲအုပ်ကျော်မင်းစိုးကဆက်ပြောပါတယ
်ကြံတရားခံတယောက်ကကျွန်တော်စုံစမ်းနေပဲဗျ
တည်ဆုံးသွားသူဟာလက်နက်ကင်အဖွဲ့အစည်းတစ်ခုခုနဲ့အဆက်အသွယ်ရှိတယ်လို့ဒေသခံတွေကယူဆထားပါတယ်ဟိုပိုးမြို့မြောက်ဖက်မိုင်30အကွာမှာရှိတဲ့မိုင်းပြင်းလက်တဲ့ကြီးရွာအနီးမှာအစိုးရစစ်တပ်နဲ့ပအိုဌာနေပြည်သူ့စစ်အဖွဲ့တွေအခြေစိုက်ထားသလိုရှမ်းပြည်တပ်မတော်တောင်ပိုင်းအဖွဲ့လည်းလှုပ်ရှားနေတာဖြစ်ပါတယ်ရဲတပ်ဖွဲ့ကတရားခံအဖြစ်တန်တရားရှိသူကိုဖမ်းဆီးလိုက်တဲ့အပေါ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တောင်ကြီးခရိုင်ဥက္ကဋ္ဌဦးတင်ပေါင်တိုးကအခုလိုပြောပါတယ်
ကျွန်တော်တို့ကတော့ကျွန်တော်တို့ပါတီဝင်မှမဟုတ်ဘူးပေါ့နော်အခြားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ယူပြီးတာမန်ပြည်သူတွေတိုင်းရင်းသားတွေပေါ်မှာတော့ဒီလက်နက်နဲ့အနိုင်ကျင့်နေကြတဲ့ဟာတွေတော့ငနေတော့ညင်တက်ပေါ်မယ်လို့ကျွန်တော်တော့ထင်တယ်လေ။ဒါဘာလို့လဲဆိုတော့အရင်တော့ဆိုရင်အဲ့လိုမျိုးတော်ကျူအောင်ကြားမှဒီလိုတက်ချက်နိုင်တက်ချက်နိုင်ပြတ်နေကြတယ်ကတရားခံကိုပေါ်ထုတ်ဖန်းစီလေးမရှိဘူးလေ။ဒါတရားခံပေါ်လေးမရှိဘူးပေါ့။အခုကတော့ဒါဟိုပထမဆုံးအကျင့်လို့တော့ပြောလို့ရပါလေ။ဒါမဲ့တခုဆိုပါတာတော့ဒီသိသွားတာပေါ့နော
်ရှမ်းပြည်နယ်နမ်ဆန်မြို့နယ်မိသွေးကုန်းကျေးရွာမှာမြေယာကိစ္စနဲ့ပတ်သက်ပြီးအငင်းပွားမှုဖြစ်နေတဲ့ NLD ပါတီဝင်တဦးဟာဒီနှစ်ဧပြီလ25ရက်နေ့ကတပ်ဖြတ်ခံခဲ့ရပြီးဒီတပ်ဖြတ်မှုမှာအခုအချိန်ထိလက်သက်တရားခံကိုဖော်ထုတ်နိုင်တာမရှိသေးဘူးလို့ဦးတင်မောင်တိုးကပြောပါတယ်ရှမ်းပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အမှုခင်းတွေမှာမြေယာသိမ်းဆည်းမှုပြဿနာဟာအများဆုံးဖြစ်ပြီးဒီသိမ်းဆည်းမှုမှာအစိုးရစစ်တပ်ကပါဝင်တယ်လို့ဌာနေပြည်သူစစ်တွေကလည်းသိမ်းဆည်းတာရှိပါတယ်။ပြီးခဲ့တဲ့နှစ်ကတော့ NLD ပါတီဝင်တချို့နဲ့ပအိုဌာနေပြည်သူစစ်အကြမ်းမှာမြေယာသိမ်းဆည်းမှုနဲ့ပတ်သက်ပြီးအချင်းများတာတွေလည်းဖြစ်ခဲ့ပါတယ်။